ဟုတ်ကဲ့ကျမစုမမရှင်ကိုဗစ် -19 ကပ်ရောဂါကူးစက်မှုအန္တရာယ်သာမကစစ်ဘေးအနေအကိုပါရင်ဆိုင်နေရတဲ့ရခိုင်ပြည်သူတွေအနေနဲ့သွာလာရေးကျန်းမာရေးနဲ့နေ့စဉ်လူမှုဘဝအခက်ကြုံနေရတာတွေကိုစူးစီးတင်ပြပေးကြပါတယ်။ကပ်ရောဂါကူးစက်မှုအန္တရာယ်စိုးရိမ်စရာအဆင့်မှာပဲရှိနေသေးတဲ့ရခိုင်ပြည်နယ်အတွင်းကပြည်သူတွေဟာဒေသတွင်းထုတ်ပြန်ထားတဲ့ state at home အနေအထားမှာပဲပြည်သူတွေနေကြဖို့အမိန့် social distancing တဦးနဲ့တဦးခက်ခွာခွာနေကြဖို့ဆိုတဲ့လမ်းညွှန်ချက်တွေကိုလိုက်နာနိုင်ဖို့ထက်လက်တလောစစ်မှတ်ပရိပခါတွေကြောင့်အသက်ဘေးကပဲလွတ်အောင်ပြေးနေကြရတယ်လို့ရခိုင်ဒေသခံပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်တာဆော်ဝေကပြောပါတယ
်ရောက်လာတဲ့လူတွေကတော့ဒီကျမတို့ရသေးတောင်မျိုးနေစီတီပြင်ကျေးရော်မှာပုံများပါတယ်အဲ့တော့အဲ့ဒီဖက်မှာပေါ့နော်ဟိုတိုက်ပွဲတွေဟိုတလောကဖြစ်တယ်နောက်တိုက်ပွဲတွေမရှိဘဲနဲ့လည်းနေကြည့်ကြကြားတဲ့အခါကျတော့ကိုမျိုးကိုကြေးရော်ပါမှာပေါ့နော်ကိုအိမ်ပေါ်မှာမနေရတဲ့လူတွေအများကြီးကတော့ထွက်ပြေးဒီဘေးလွတ်ရာကိုထွက်ပြေးတင်းချောင်လာတယ်ရှိပါတယ်ဒီစစ်ဘေးချောင်တွေကနောက်ထပ်2000နိပါလောက်ထပ်ပြီးတော့ပေါ့နော်ပြောင်းချွေလာတယ်လို့သိရပါတယ်သူတို့စာဝတ်နေရခက်ခဲတဲ့ခြေတဲ့အတွက်လည်းစော်လာရခက်ခဲတဲ့ကြားတွေကတချို့လာလူတာတွေလည်းတွေ့ရပါတယ်ရှင
့်ယောဂဘေးရောစစ်ဘေးပါရင်ဆိုင်နေရတဲ့ရခိုင်ပြည်သူတွေဘေးကင်းလုံခြုံစွာအသက်ရှင်နေနိုင်ရေးပြည်ထောင်စုဆိုရနဲ့ပြည်내အစိုးရဘက်ကအလေးနဲ့ထားဆောင်ရွက်ပေးပါလို့ရသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဆော်ဝေကပြောတာပါ
အဲ့တော့ကျမတို့ဒီရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါအတွက်ကိုလေးစိုးရိမ်နေရတယ်အဲနောက်တစ်ခါတိုက်ပွဲကြောင့်လည်းတိုက်ပွဲဆောင်နေပေါ့နော်အများကြီးနဲ့စိုးရိမ်နေကြပါတယ်အဲ့တော့စိန်ခေါ်မှုနဲ့အများကြီးရှိတဲ့ကြားတွေကဒီအစိုးရအနေနဲ့ဒီတာဝန်အခြေဆုံးဖြစ်တဲ့အတွက်တို့လည်းတာဝန်ယူစီချင်ပါတယ်တို့ရဲ့စာဝတ်တောက်ရဲ့အဆင့်ပြေဖို့ဒီကျန်းမာရေးတွေလည်းအဆင့်ပြေဖို့လုံခြုံရေးကောင်းကောင်းနေရဖို့အတွက်လည်းအစိုးရလည်းဒီကိုယ်စားလှယ်တွေနဲ့ CSO တွေနဲ့ပူးပေါင်းပြီးတော့အကုန်တာဝန်ယူပြီးလှုပ်ဆောင်ပေးဖို့ကျွန်မပြောချင်ပါတယ်ရှင့်
ယောဂထိန်ချုပ်ရေးအတွက် COVID-19 ကူးစက်မှုအများဆုံးဖြစ်နေတဲ့စစ်တွေမျိုးဘက်ကလာတဲ့အသွားအလာတွေကိုအဝင်ဂိတ်တွေမှာအထူးစောင့်ချက်စစ်ဆေးပြီးတော့ခရီးကပြန်လာသူတချို့ကိုတိကျကန့်သတ်ခွဲနေထိုင်နေတဲ့အစီအစဉ်တွေရဲ့အခြေအနေကိုလည်းဒေါက်တာဆော်ဝေကပြောပြပါဗျ
။ဟုတ်တယ်ကျမတို့ဒီရတင်းတောင်ရဲ့စိတ်ကဲမှာပေါ့နော်အဖွဲတွေဖွဲ့ထားပါတယ်ဒီကျမရဲ့အထောက်အပံ့အဖွဲတွေပေါ့နော်ဒီစစ်တွေကလာတဲ့လူတိုင်းကိုဒီကနေစောင့်ပြီးတော့ပေါ့နော်ကိုရေးရာဇဝင်တွေကိုမေးပြီးတော့ဒီမှာကွာရန်တင်းထားပါတယ်။ခုကတော့ဒီရတင်းတောင်မှာကြတော့ကားလန်းကလောလောဆယ်မှာဘယ်သူမှမစောရေးမလာရေးဘူးပေါ့နော်အဲ့ကားလန်းကိုပိတ်ထားတဲ့အခြေအနေဖြစ်တဲ့အတွက်ရေလန်းခရီးတစ်ခုပဲရှိပါတယ်အဲ့တဲ့ကြောင့်ဒီရေလန်းခရီးကပဲစောင့်ပြီးတော့ပေါ့နော်အဲ့လို quality ဝင်သိတဲ့လူတွေတကယ့်ကိုစစ်တွေကလာတယ်ဆိုရင်တော့ quality ဝင်ရပါတယ်ဥပမာတခြားကြေးရော်လေးတွေကလာတယ်ဆိုရင်တော့ဝင်ကြရတော့မလိုပါဘူး
COVID-19 ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့ပတ်မှာလည်းအခုချိန်ထိပြည်သူတွေနေနေမှာပဲနေကြဖို့အမိန့်ထုတ်ထားသလိုအပြင်သွာလာခွင့်အတွက်ထုတ်ပေးထားတဲ့ကန့်အကန့်အသတ်နဲ့သွာလာနေရတဲ့အခြေအနေတွေကိုစစ်တွေမြို့ကပြည်သူတွေကိုကူညီပေးနေတဲ့အနောက်တကားဒေသစောက်ရှောက်ရေးအဖွဲ့ကောင်းဆောင်ဦးအောင်ထေကပြောပြပါတယ
်ကျွန်တော်မနေ့ကနေ့တွေရခိုင်ကိုလာတဲ့ဒီဆေးဝါးပစ္စည်းတွေကိုအန်တက်နေကနေသွားခွင့်မပေးဘဲနဲ့ပိတ်ထားတာပြီးတော့ရှိတယ်ဗျအဲ့တော့အဲ့ဒါတွေကြလည်းဒီဆေးဝါးပစ္စည်းတွေကတော့မသွားဘူးမသေးရဘူးဆိုရင်ဒါတွေကတော်တော်ကဲကဲပေါ်တော့တပိုင်းပြည်ပြည်ဒေရှင်မှာလူသားချင်းစာနာမှုဆိုတဲ့စိတ်တခုကိုတော့ထားသိမ့်တယ်ကျွန်တော်တို့ကဒီလမ်းမဆက်တဲ့အရှင်တွေရေးပေါ်အရှင်တွေကတော့ဖွင့်ပေးသင့်တဲ့ကားတွေကိုဖွင့်ပြရမယ်ဆိုတဲ့အမျိုးတွေကိုလှုပ်ရှားစေရှင်တယ်ပေါ့ဗျာဒီညမထွေးရဆိုတာတဲ့ကျွန်တော်တို့စီမှာအဓိကဒီအပြင်တော်တဲ့ရေးဝေကဲအသေးခံပြကဲဆိုတဲ့အားတွေထုတ်ပေးထားတော့လေအဲ့ဒါတော့နင်းနေခက်ခဲရှိတယ်ခင်ဗျာသဘောမှာဒီကျွန်တော်တို့ကဒီဈေးဝယ်ကဲကိုအဝါရောင်ကဲဆိုပြီးတော့ပြားထားတယ်ပြီးတော့အနေရောင်ကဲဆိုတော့ဈေးခဲပြဖို့နှယောက်သွာလာခွင့်ပေးရတာပေါ့ဒါပေမဲ့ဒီတရှိပေါ်မရသွားရင်ကြောက်ပြူပေါ့ကြောက်ပြူဆိုရင်စစ်တနိုင်ဈေးပိတ်တော့အပြင်ဝင်လေလူတွေလေးစစ်တနိုင်နောက်ပဲမထွက်ရတော့ဘူးတော့ခက်ခဲဖြစ်သွားတာပေါ့နော်အဲ့လိုမျိုးတို့ရှိတယ်ဒီခိုင်မာလေအဲ့လိုစစ်တွေမှာလေတို့အဲ့လိုအရှင်နေမျိုးတွေရှိတယ်ပြင်ကိုသွားရင်ကဲမပိုင်ဖမ်းတယ်စီးတယ်ရော်ကြီးတက်တယ်ဒီဈေးရနောက်ပဲမှာကြတော့ဥပဒေရရေးယူတော့မယ်ဆိုပြီးတော့အမင်းထုတ်ထားတာတို့ရှိပါတယ်ဗျာအဲ့လိုမျိုးနောက်ဆုံးကြုံတွေ့နေရတဲ့အရှင်တွေရှိတယ်ခင်ဗျာ
အခုလက်ရှိရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကိုင်တက်တဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေတွင်မှာဘေးလွတ်ရာတင်းချောက်ထွက်ပြေးလာရတဲ့စစ်ပြေးဒုက္ခတွေပေါ့အခုဆိုရင်2,000ကျော်ရှိသွားပြီလို့စစ်ကြောင်ရောကိုဗစ် -19 ကြောင့်မှာသွာလာမှုအကန့်အသတ်တွေကြားကစစ်ဘေးရှောင်နေစီကိုသွားကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များ COIC ကပြီးခဲ့တဲ့အောက်တိုဘာလ1ရက်နေ့ကနောက်ဆုံးစည်းရုံးထုတ်ပြန်ထားပါတယ်ရှင်ကျမစုမမ